ဗီယက်နမ်ကမ်းလွန်ဒေသကပိုင်နဲ့အငင်းဖွားနေတဲ့နေရာမှာတရုတ်ကအစိုးရပိုင်းရေနံတူးစင်ကြီးတစ်ခုလာရောက်တိစောက်တာကိုတရားစွဲဆိုမယ်လို့ဗီယက်နမ်ဘုံကြီးချုပ်ငွေရန်တန်တောင်းကချင်းချောက်လိုက်ပါတယ်။အခုလိုရေနံတူးစင်လာရောက်ချထားတာကိုတုံ့ပြန်တဲ့အနေနဲ့တရားစွဲဆိုအရေးယူတာအပါအဝင်နယ်မြေကာကွယ်ရေးအတွက်နှီးမျိုးစုံတုံးဖို့စဉ်းစားနေတယ်လို့ဘုံကြီးချုပ်ကသတင်းတောက်တွေကိုအီးမေးလ်နဲ့ကြေညာချက်ပေးပို့ခဲ့ပါတယ်။ပင်လယ်နဲ့ရေနံတူးစင်နာမှာတရုတ်နဲ့ဗီယက်နမ်နိုင်ငံတွေကတင်းမော်တွေကိုချထားပြီးတင်းမာမှုတွေဆက်ပြီးဖြစ်ပွားနေချိန်မှာပဲအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။တင်းမော်တွေဟာတစင်းနဲ့တစင်းဝင်ပြီးတိုက်နေကြသလိုတစ်ဖက်နဲ့တစ်ဖက်မိသက်ပိုက်ကြီးတွေနဲ့အပြန်အလှန်ပတ်ဖြန်းနေကြတာမျိုးအချိန်နေတည်းတည်းပိုဆိုးလာမှာကိုစိုးရိမ်နေကြပါတယ်။ဗီယက်နမ်နိုင်ငံဟာသူ့နယ်မြေအချုပ်ချာပိုင်နာပိုင်ဆိုင်မှုတွေလုံးဝကာကွယ်သွားမှာဖြစ်ကြောင်းမစ္စတာဒန်ကအလေးနဲ့ထားပြောဆိုခဲ့ပေမဲ့စီးရဲရလှုပ်ဆောင်မှုကိုခုခံကာကွယ်ရေးအတွက်ပဲတုံးမှာဖြစ်ပြီးစစ်ပွဲစတင်ဖို့တော့သူမလိုလားကြောင်းပြောဆိုခဲ့ပါတယ်။ဗီယက်နမ်မှာအထူးစီးပွားရေးဇုန်ဖြစ်တဲ့တပ်မတ်ထားတဲ့တောင်တရုတ်ပင်လယ်ပြင်ထဲကပါရာဆဲလ်ကျွန်းနေနာမှာတရုတ်ဖက်ကမေလ၁ရက်နေ့မှာရေနံတူးစင်ကြီးတစ်ခုကိုလာရောက်တိစောက်ခဲ့တာဖြစ်ပါတယ်။ဒါကိုမကျေနပ်ကြတဲ့ဗီယက်နမ်နိုင်ငံသားတွေကတရုတ်ဆန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ရကနေနှစ်ဦးသေဆုံးခဲ့ပြီးလူပေါင်းစင်းနဲ့ချီပြီးဒဏ်ရာတွေရခဲ့ကြပါတယ်။ဒါဟာတောင်တရုတ်ပင်လယ်ပြင်ထဲကနေမီပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ဒေသတွေမှာတရုတ်ကသူ့ပိုင်ဆိုင်ချောင်းအပြင်းထန်ပြသလာတဲ့နောက်ဆုံးလှုပ်ရက်တစ်ခုဖြစ်ပါတယ်။